အမေရိကန်နဲ့ဥရောပမဟာမိတ်တွေဟာရုရှားနိုင်ငံကနေသူတို့နိုင်ငံတွေစီကိုရေနံတင်သွင်းမှုပိတ်ပင်ဖို့အတွက်ဆွေးနွေးနေကြကြောင်းနဲ့တစ်ချိန်တည်းမှာပဲကမ္ဘာတစ်လောရေနံတင်ပို့မှုပုံမှန်ဖြစ်လာအောင်လည်းလှုပ်ဆောင်နေပါတယ်လို့အမေရိကန်နိုင်ငံချိုင်းဝန်ကြီးအန်ထိုနီဘလင်ကန်ကတနင်္လာနေ့မှာပြောကြားလိုက်ပါတယ်။ယူကရိန်းကိုရုရှားဝင်တိုက်တာလက်မခံတဲ့မဟာမိတ်တွေနဲ့အတူပူးပေါင်းဆောင်ရွက်ဖို့ဥရောပဒေသအခြေစံတွားရောက်နေတဲ့ဝန်ကြီးဘလင်ကန်ကစနေနေ့မှာသမ္မတဂျိုးဘိုင်ဒန်နဲ့ဝန်ကြီးများအဖွဲ့နဲ့အတူဒီရေနံတင်ပို့မှုဆိုင်ရာကိစ္စကိုဆွေးနွေးခဲ့တယ်လို့ NBC ရုပ်သံမှာပြောကြားခဲ့တာပါ။အမေရိကန်နဲ့မဟာမိတ်တွေကရုရှားပေါ်အရေးယူဒဏ်ခတ်မှုတွေချမှတ်ခဲ့တဲ့နောက်ပိုင်းလောင်စာဆီဈေးနှုန်းတွေထိုးပြီးတက်လာတာဖြစ်ပါတယ်။အမေရိကန်ကရုရှားရေနံချက်ဆက်ရုံအတွက်ဤပညာတင်ပို့မှုပိတ်ပင်လိုက်တယ်လို့ဥရောပကအသုံးမပြုရသေးတဲ့ Nord Stream 2သဘာဝဓာတ်ငွေပိုက်လိုင်းအတွက်ပါအရေးယူခဲ့တာဖြစ်ပါတယ်။အမေရိကန်ဘက်ကတစ်ဖက်သက်ပိတ်ပင်မှုတွေလှုပ်တင်အောင်လှုပ်အောင်မှာဖြစ်ပြီးဘာပဲလှုပ်လို့မဟာမိတ်တွေနဲ့လက်တွဲပြီးလှုပ်ဆောင်မှာဖြစ်ကြောင်းဝန်ကြီးဘလင်ကန်ကပြောပါတယ်။တကယ်တော့အမေရိကန်နိုင်ငံမှာဓာတ်ဆီဈေးဟာ2008ခုနှစ်ကစပြီးအခုတနင်္လာနေ့မှာဆိုတကလန်4ဒေါ်လာကျော်နဲ့အများဆုံးဖြစ်လာနေပါတယ်။အမေရိကန်ဟာ2021ခုနှစ်အတွင်းရုရှားဆီကရေနံစိမ်းဆီပေါင်း20.4 သန်းလစဉ်တင်သွင်းနေတာဖြစ်ကြောင်းလဲ EIA စွန့်အချက်လက်စီမံခန့်ခွဲရေးဌာနကပြောပါတယ်။